ဒီနေ့သက်ကလေး2008ခုနှစ်နိုဝင်ဘာလ28ရက်နေ့တောက်ကြနေပါအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်အစိုးရမြို့တုံတရာရာမဗျမဝိဟာရအကြောင်းတိုင်းမှာကျင်းပပြုလုပ်အပ်တဲ့မဂ္ဂဝိပဿနာတရားစခန်းပွဲမှာဒီနေ့ကျေးဇူးပြုနေကြဖြစ်တဲ့အလုံးပေးတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။ဒါကြောင့်အာယုံတစ်ပါးစီမသွားစီပဲနဲ့မိမိတို့ရဲ့ခန္ဓာကိုယ်ဉာဏ်နဲ့ရှင်းမှတ်ပြီးတော့တရားနာကြကြမယ်။ဒါကြောင့်တရားရှင်းမှတ်တဲ့ယောဂီပုဂ္ဂိုလ်ဆိုတာဟာအရာအားလုံးကိုအဆက်ပြတ်ထားရတယ်။အရာအလုံးကိုဆက်ဖြတ်ထားတယ်ဆိုတာကမိမိရဲ့စိတ်ကဘယ်ပေါ်မှာမှဘယ်အာယုံပေါ်မှာမှလေးလေးနက်နက်မထားပဲနဲ့မိမိရဲ့ခန္ဓာကိုယ်ပေါ်မှာပဲအာယုံစိုက်ပြီးတော့ရှုမှတ်ကြဖို့ဒါရေးကြည့်ပါတယ်မိမိရဲ့ခန္ဓာကိုယ်ကိုရှုမှတ်တဲ့အလုံးမှာတပါးဘယ်လို့ပေါ်မှာမှမိမိတို့ကအာယုံမဆိုင်ဖဲနဲ့ခန္ဓာကိုယ်ရှုမှတ်တဲ့အလုပ်သေးတာလည်းရင်ကိုယ့်ရဲ့အဓိကအလုပ်ပဲဆိုတာကိုဒီလိုသဘောပေါက်ထားဖို့လိုတယ်တရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ဆိုတာအာစိတ်အင်းအင်းနေဖို့လိုတယ်ငြင်းငြင်းချမ်းချမ်းနေဖို့လိုတယ်ဒီခန္ဓာနဲ့စိတ်ရှိရမယ်ဥပေက္ခာပြုနိုင်တဲ့စိတ်ရှိရမယ်ဒိခံနိုင်မှဥပေက္ခာပြုနိုင်မှစိတ်အေးချမ်းသာမှုရှိတယ်အဲဒီလိုစိတ်အေးချမ်းသာမှုရှိမှတတိလည်းမြဲတယ်တမာတိလည်းတည်တယ်ပညာလည်းဖြစ်တယ်ဒါကြောင့်ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ဟာလောလောလောလောမရှိရဘူးပြာရာမခတ်ရဘူးပူပန်မှုမရှိရဘူးကြောင်းကြဆိုင်မှုမရှိရဘူးဒါတရားလုံးကိုမိမိစိတ်ထဲမှာဖယ်ရှားပြင်ဆင်ရမယ်ဒါမှတရားအလုံးနဲ့လျော်တဲ့ပြင်ဆင်မှုဖြစ်တယ်အဲ့ဒါတရားရှုမှတ်နေပြီးတော့ဒုက္ခတာထိုင်နေပြီမဲ့စိတ်ကပူလောင်နေမဲ့ပြာများနေမဲ့ကြောင်းကြဆိုင်နေမဲ့အရာအလုံးကိုသိမခံနိုင်ပဲနဲ့ဗာလိဖြစ်ဖြစ်စိတ်ထဲကထိတ်ကနေဆိုရင်စိတ်ဆင်းရဲမယ်ဒေါသဖြစ်မယ်အဲဒီလိုဆိုလို့ရှိရင်တရားအလုံးလုပ်တဲ့အခါမှာမအောင်မြင်တတ်ဘူးဒါကြောင့်တရားအလုံးကိုအောင်မြင်ခြင်းမရဲဆိုရင်တောကမများရဘူးပြဘာရမများရဘူးကြောင်းကြမဆက်ရဘူးအမြင်အကြအနတ်အရသာတွေ့တိကြအားလုံးအပေါ်မှာတိခဏနိုင်ရမယ်ဥပေက္ခပြုနိုင်ရမယ်တရားအလုံးမှတစ်ပါးဘာအလုံးမှအခြားဘယ်အာယုံမှကိုယ်နဲ့မပတ်သက်ဘူးဆိုတဲ့စိတ်တုံးလုံးချထားမှုရှိရမယ်အဲ့ဒါဟာအကောင်းဆုံးသောအပန်ဆုံးသောအခြေခံခြင်းစဉ်တစ်ခုပဲပရိသတ်တရားလုံးအထုတ်တဲ့အခါမှာပရိပရာနဲ့အပိညာနှစ်ပါးဆိုတာရှိတယ်။ပရိပရာဆိုတာကအကျင့်အပိညာဆိုတာကအသိအကျင့်ရဲ့အသိ။အကျင့်နဲ့ပတ်သက်လို့ပြင်ပန်းပန်းချင်းနေရရင်ဒုက္ခပရိပရာလို့ခေါ်တယ်။လွယ်လွယ်ကူကူနဲ့ကျင့်နိုင်ခြင်းကတော့ဒုက္ခပရိပရာလို့ခေါ်တယ်။ဒုက္ခပရိပရာဒရာခက်ခဲသောပြမန်းသောအကျဉ်းလို့ဆိုလိုတယ်ဒုက္ခပရိပရာဒရာကလွယ်ကူသောချမ်းသာသောအကျဉ်းလို့ဆိုလိုတယ်အဲဒါအကျဉ်းကျင်းတဲ့နေရာမှာလွယ်လွယ်ကူကူဖြစ်ဖို့အရေးကြီးပါတယ်အပညာနဲ့ပတ်သက်ရင်ဒုလည်းပဲဒါနာပညာနဲ့ခိဗ္ဗာပညာဒရာနှစ်မျိုးရှိတယ်ဒါနာပညာဒရာကတော့နှင်းနှင်းချင်းသိတာတဖြည်းဖြည်းမှသိတာသိအောင်မနှဲလို့ယူရတဲ့ အရိတော်တဖြည်းဖြည်းမှသိတာကိုဒါနာပညာလို့ခေါ်တယ်။မြန်မြန်ကြီးသိတာကိုခိပ္ပာပညာလို့ခေါ်တယ်။ဒီတော့အကျင့်မှလည်း2မျိုးအပညာမှလည်း2မျိုးအကျင့်2မျိုးကဒုက္ခပရိပဒဒုက္ခပရိပဒအပညာ2မျိုးကခိပ္ပာပညာတန်တာပညာ2မျိုးစီရှိရတယ်။အဲ့ဒါပရိပဒအကျင့်ကဘယ်လိုအစဉ်မျိုးကိုပရိပဒအကျင့်လို့ခေါ်တယ်လဲဆိုရင်ဖြစ်သောပြတဲ့ဘောကိုမြင်အောင်ရှုမှတ်နေစေအခိုင်အတန့်ကိုပရိပရာချင်းလို့ခေါ်တယ်။ဘုရားဆရာတော်ဘုရားကြီးရဲ့လိုချင်ညာ၃ပါးနဲ့ပြောမယ်ဆိုရင်ယထာဘုဒ္ဓညာလို့ခေါ်တဲ့ဖြစ်ပြမြင်တဲ့ညာပေါ့။ဝိသုဒ္ဓိမေထကရာအလိုရပြောမယ်ဆိုရင်သမထညာနဲ့ဝိရိယဘယညာ။သမထညာဆိုတာကမိမိခန္ဓာကိုယ်ကိုသုံးသပ်တာဝိရိယပညာစရာကဖြစ်ပြမြင်အောင်ကြည့်တာဒီနှခုကိုပေါင်းပြီးတော့ယထာဘုဒ္ဓဉာဏ်လို့ခေါ်တယ်ဖြစ်ပြမြင်တဲ့ဉာဏ်လို့ခေါ်တယ်ဒီတော့သမထနာဉာဏ်စရာပရမသောမိမိခန္ဓာကိုယ်ကိုသုံးသပ်ရမယ်ခန္ဓာကိုယ်သုံးသပ်တော့ဘယ်လိုသုံးသပ်မလဲဒါရုပ်ပဲဒါနာပဲဒါခန္ဓာပဲလို့ဒီအမြင်လေးနဲ့သုံးသပ်ပြရဒီအမြင်လေးနဲ့ကြည့်ပြရအရင်မြင်နေတဲ့ကြည်ပေးဖို့ဆိုတာကမိမိစိတ်ထဲမှာပုဂ္ဂိုလ်တ attva ဆိုတဲ့ဒိဋ္ဌိအမြင်ကလေးကင်းပြီးတော့ကြည့်ရမယ်။ဒီတော့ပုဂ္ဂိုလ်တ attva ဆိုတဲ့ဒိဋ္ဌိအမြင်ဘယ်အချိန်မှကင်းရမှာလဲမင်းမကြည့်ခင်ကတည်းကကင်းရမယ်။ကြည့်မှကင်းရမှာမဟုတ်ဘူးမကြည့်ခင်ကတည်းကကင်းနေရတယ်။ဟောတာပုဂ္ဂိုလ်တ attva မဟုတ်ဘူး။ပုဂ္ဂိုလ်တ attva မဟုတ်တဲ့ယုံနံပဲလို့ငါမဟုတ်တဲ့ယုံနံပဲလို့အဲ့ဒီအသေးကလေးနဲ့ကြည့်ပေးမှယုံနာပေါ်မှာတန်တမ်းမှန်မှမြင်နိုင်တဲ့အခြေအနေရောက်တယ်။အဲ့ဒီလိုမှမဟုတ်လို့သောသောကလေးကငါဆိုတဲ့ဆွဲကြီးရှိနေမယ်။ပုဂ္ဂိုလ်တ attva ဆိုတဲ့ဆွဲကြီးရှိနေမယ်ဆိုရင်ကြည့်တဲ့အခါကျတော့လည်းပဲအဲ့ဒီပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ပေါ်မှာပဲစိတ်ကရောက်နေတတ်တယ်။အဲ့ဒီလိုဆိုရင်ပုဂ္ဂိုလ်တ attva အမြင်ကင်းအောင်ကြည့်နိုင်ဖို့ကလည်းနည်းနည်းကြာသွားတတ်တယ်။အဲ့ဒါကြောင့်မလို့သမထနာဉာဏ်အဆင့်မှာပုဂ္ဂိုလ်တ attva မဟုတ်တဲ့ယုတ်ဓမ္မနန္ဓမ္မပါပဲလို့အဲ့ဒီအတိကလေးနဲ့မိမိခန္ဓာကိုယ်ကိုဆွတ်ဆိုက်ပြီးတော့ကြည့်ပြရမယ်။အဲ့ဒါပုဂ္ဂိုလ်တ attva မဟုတ်ပါဘူး။ယုတ်နာပါပဲဆိုတဲ့အတိကလေးကဘယ်ကရမလဲ။တရားမရှိမှခင်ကလေးကတရားနာခြင်းဆိုတဲ့ကိစ္စကရလာတာ။ဘာတရားကိုနာရမှာလဲပုဂ္ဂိုလ်တ attva မှာစိတ်သုံးတဲ့တရားသောဉ္ဇာဆိုင်တဲ့တရားကိုနာရမယ်။ပုဂ္ဂိုလ်တ attva မှာစိတ်သုံးတဲ့တရားပုဂ္ဂိုလ်တ attva မဟုတ်တဲ့တရားပုဂ္ဂိုလ်တ attva နဲ့ယောဓမဏဓမ္မနဲ့ခွဲပြားတဲ့တရားတနည်းအားဖြင့်ပြောရင်ပညာနဲ့ပရမခွဲပြီးတော့ဟောတဲ့တရားအဲဒီပညာပရမခွဲရအောင်သင်ပေးတဲ့တရားယောဓမဏဓမ္မအပေါ်မှာကွဲကွဲပြားပြားသိအောင်သင်ပေးတဲ့တရားအဲဒီတရားမျိုးကိုနာပြရမယ်အဲ့ဒီတရားမျိုးကိုသစ္စာတရားလို့ဒီလိုခေါ်တယ်။အဲ့တော့သစ္စာတရားသစ္စာတရားဆိုတာဟာပညာပရမခွဲတဲ့သဘောပါရမယ်။ကျောင်းနာအပေါ်မှာဒါကယုတ်ဒါကနံဒီလိုယူဆရင်တော့ပညာနဲ့ပရမမကွဲဘူး။ပညာနဲ့တွဲနေတယ်။ပုဂ္ဂိုလ်တ attva တွေအမြင်နဲ့ပါနေတယ်။ဒီအမြင်ကမမှန်ဘူး။ဒီလိုမြင်မှမှန်မယ်စသဖြင့်။အဲ့ဒီလိုပုဂ္ဂိုလ်တ attva နဲ့ယောဓမဏဓမ္မနဲ့ကွဲပြားခြားနာမှုကိုတိတိသာသာခွဲနိုင်အောင်သင်ပေးတဲ့တရားမျိုးကိုနားရမယ်။အဲဒီတရားမျိုးကိုနားလိုက်တဲ့အခါကျတော့အဲဒါသစ္စာတရားကိုနားရလို့ခေါ်တယ်။ပရာဒေါသဂောသောသစ္စာနုတန်တိသစ္စာနဲ့စတဲ့တရားကိုနားရမယ်ဆိုတဲ့တရားညာကြောင့်အင်္ဂါထဲမှာနံပါတ်1အင်္ဂါကဒီလိုပဲပြတာတာဖြစ်တဲ့အတွက်ဒါသစ္စာနဲ့စတဲ့တရားကိုနာမိဖို့အရေးကြီးတယ်။အဲဒီလိုသစ္စာနဲ့စတဲ့တရားကိုနာကြပြီဆိုရင်စိတ်ထဲမှာသဘောပေါက်သွားတယ်။တရားမရှိမှရသေးခင်ခင်ကလေးကသဘောပေါက်သွားတယ်။ဩဒီလိုမြင်အမြင်မှန်ပဲဒီလိုမြင်တော့မြင်မှာပဲယောသရတာပဲနန္ဒရတာပဲပုဂ္ဂိုလ်တ attva မပါတဲ့သဘာဝတင်းကြားသဘာဝတရားကလေးပဲဆိုတဲ့ အတိကလေးရသွားရင်အဲ့ဒီအတိကိုတဲ့နာမရူပပရိစ္ဆေဒဉာဏ်လို့ဒီလိုခေါ်တယ်နာမရူပပရိစ္ဆေဒဉာဏ်ဆိုတာနာမရူပနာယုတ်ပရိစ္ဆေဒပိုင်းပိုင်းခြားခြားဉာဏ်ကသိတာနာနဲ့ယုတ်ကိုပိုင်းပိုင်းခြားခြားသိတဲ့ဉာဏ်ဒီနာမရူပပရိစ္ဆေဒဉာဏ်ပိုင်းပိုင်းခြားခြားသိတယ်ဆိုတာကပညာမပါပဲဟောပရမတ္တသက်ကိုသိတဲ့ဉာဏ်လို့ဆိုလိုတယ်ပုဂ္ဂိုလ်တရားမပါဘဲနဲ့ယောဓမနရမတသက်အပေါ်မှာရှင်းရှင်းလင်းလင်းနားလည်တဲ့ဉာဏ်လို့ဆိုလိုတယ်။အဲဒီဉာဏ်ဒီနာမရူပပရိစ္ဆေဒဉာဏ်။အဲဒီယောဂိယနာတရားတွေဘာကြောင့်ဖြစ်တဲ့အကြောင်းကြောင့်ဖြစ်တယ်။အကြောင်းကြောင့်ဖြစ်တဲ့အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားပါပဲလို့အကြောင်းနဲ့တကွာသိသိပြီးတော့ပူတွဲပြီးတော့ပြီးတဲ့ဉာဏ်ကြတော့ပိစိယပရိခဉာဏ်လို့ဒီလိုခေါ်တယ်။အဲဒီဉာဏ်လေးဟာဝိပဿနာမရှုခင်ကတည်းကကြိုတင်ပြီးတော့သိရမယ့်ဉာဏ်တွေဝိပဿနာမရှုခင်ကတည်းကပုဂ္ဂိုလ်တတ္တဝါဆိုတာအမြင်ပြီးမှားတယ်ပုဂ္ဂိုလ်တတ္တဝါမပါဘဲနဲ့ယောဓမနာဓမလိုမြင်မှပန်းတယ်ဒီလိုအမှားနဲ့မှခွဲခြားသိတဲ့ဉာဏ်ဓမ္မရုပ်ပရိစ္ဆေဒဉာဏ်ရှိသားဖို့လိုပါတယ်အရိဉာဏ်နှစ်ပါးပြည့်စုံမှဓမ္မရုပ်ပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိကဉာဏ်ဓမ္မလိုပြောလိုက်တော့ယုံနံတသက်ကိုသဘောပေါက်တဲ့ဉာဏ်နဲ့အကြောင်းကျိုးဆက်တဲ့ဘောကိုသဘောပေါက်တဲ့ဉာဏ်အဲ့ဒီဉာဏ်နှစ်ပါးရမှတရားရှုမလို့မှတ်လို့အဆင်ပြေတယ်အဲ့ဒီဉာဏ်နှစ်ပါးမရရင်တရားရှုရမှာအဆင်မပြေဘူးဒါကြောင့်ဉာဏ်နှစ်ပါးဟာတရားမရှုခင်ကတည်းကသိထားရမယ်လို့ဝိသုဒ္ဓိမမလည်းလိုပဲပြထားတယ်ဒါကမောကဆရာတော်ဘုရားကြီးကသာပြောလဲဝိပဿနာမရှုခင်ဒိဋ္ဌိရင်ဖြုတ်ပါလို့ဒီစကားလုံးလေးပြောတယ်ဝိပဿနာရှုမှုနောက်ထာဒိဋ္ဌိပြုမှုရှိတာဝိပဿနာမရှုခင်မှာဒိဋ္ဌိရင်ဖြုတ်ဒိဋ္ဌိရင်ဖြုတ်တာဘာပြောတာလဲနာမရူပပရိစ္ဆေဒဉာဏ်နဲ့ပိစယပရိက္ခဉာဏ်နှစ်ပါးကိုဝိပဿနာမရှုခင်မှာရအောင်လုပ်လို့ဒီလိုပြောလိုက်တာပါပဲဒီတော့စာလိုရပြောရင်တော့သမထနာဉာဏ်မတိုင်ခင်မှာနာမရူပပရိစ္ဆေဒဉာဏ်နဲ့ပိစယပရိက္ခဉာဏ်နှစ်ပါးကိုရအောင်လုပ်ရမယ်လို့ဒါကစာပြောပေါ့မဟုတ်ဆရာတရားကြီးပြောတာကြတော့အရာသုံးစကားနဲ့ဝိပဿနာမရှုခင်မှာဒိဋ္ဌိရင်ဖြုတ်လို့ဒီလိုပြောလိုက်တာပါပဲသဘောချင်းကတော့အတူတူပါပဲအဲ့ဒါကြောင့်မလို့ဝိပဿနာမရှုခင်မှာမိမိအသိထဲမှာဒိဋ္ဌိအမြင်လေးတွေကျင်းစင်နေရမယ်ဒိဋ္ဌိအမြင်လေးတွေကျင်းစင်နေပြီဆိုတော့မှတကယ်တမ်းရှုတဲ့သမထနာဉာဏ်ဥရိယဘိယဉာဏ်ကိုရောက်လာတဲ့အခါမှာတကယ်လို့မိမိကယောသဘောနာသဘောကြည့်နေရင်းတဲ့ပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်အတုံးခဲအဆိုင်ခဲပုံမှန်သရံအရာကိုမြင်လာသည့်တိုင်မြင်နေသည့်တိုင်ဟောဒီအမိဟာမကြည့်သင့်တဲ့အမြင်ပဲမမြင်သင့်တဲ့အမြင်ပဲယောသဘောနာသဘောကမှတကယ်မြင်သင့်တဲ့အမြင်ပဲလို့ကြိုတင်သိထားတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်မိမိရဲ့စိတ်မိမိရဲ့အသိမိမိရဲ့ဉာဏ်ကပုဂ္ဂတ္တဘာတုံးခဲစီကိုသိမြောက်တော့ပဲနဲ့ပရမတ်ဆိုတဲ့ယောဓမနာဓမစီကိုတန်တမ်းမှမှကြားရောက်ပါလေ။ကြိုတင်ပြီးတော့သာတိမထားဘူးဆိုရင်အတုံးခဲပုံမှန်သရဆိုင်ခဲကြီးကိုပဲတကယ်အစင်မှယုတ်တရားကြီးပဲနတ်တရားပဲလို့အဲဒီလိုထင်ပြီးတော့ကြီးမိကြတယ်။အဲဒီလိုကြည့်ရင်ခရီးမရောက်တော့ဘူး။အဲဒါကြောင့်ယောဂိများအနေနဲ့ယနေ့အချိန်အခါမှာယောသဘောနာသဘောကိုလည်းရှင်းရှင်းလင်းလင်းပြောပြခဲ့ပြီ။ပညာပရမတ်သဘောတွေပြောပြခဲ့ပြီယောရသဘာဝနာယသဘာဝဆိုတာဟာပုဂ္ဂိုလ်တ attva မှာစိတ်တုံးနေတဲ့ပုဂ္ဂိုလ်တ attva မဟုတ်တဲ့ပုဂ္ဂိုလ်တ attva မှာအလွတ်ထိကြဖြစ်တဲ့တရားပဲဆိုတာကိုလည်းပဲပြောပြခဲ့ပြီဖြစ်တဲ့အတွက်ကျူရင်သိသိနဲ့သိတိသိထားပြီးပါပြီဒါကြောင့်အတိတန်းမှာဒိဋ္ဌိကလေးသာလေးတွေဆင်းနေပြီအမြင့်ပြအောင်ဆင်းဖို့ပဲလိုပါတော့တဲ့အဲဒီတော့အရိလောသိတဲ့မှာဒိဋ္ဌိကိတ္တလေးတွေယောဂီပုဂ္ဂိုလ်များကိုလည်းဆင်ခဲ့ပြီဖြစ်တဲ့အတွက်တကယ်တည်းတည်းရှုတဲ့အခါကျတော့ပညာကိုမမြင်စေဘဲနဲ့ပရမတ်ဆိုင်အောင်ကြိုးစားပြီးတော့ကြည့်ပြရမယ်အတုံးခဲဆိုင်ခဲငါဆိုတဲ့ပညာကြီးကိုပေါ်မှာစိတ်မကြရောက်စေဘဲနဲ့ယောသဘောနာသဘောကလေးအပေါ်မှာပဲအာယုံကျပြီးတော့ပညာကင်းတဲ့ပရမတ်စစ်စစ်မြင်အောင်ကြည့်ပြရမယ်အရိလမပညာကင်းတဲ့ ਪਰ မတ်စစ်စစ်မြောင်မကြည့်နိုင်ဘူးဆိုရင်ဘုရားလက်ထက်တော်ကရှင်သန္တာဖြစ်တဲ့ဖြစ်နည်းမျိုးဖြစ်တတ်ပါတယ်။ဒ ဖြစ်သွားတတ်ပါလေအရှင်သာနာစရာဖာဝဲတော်သာနာမြတ်စွာဘုရားနဲ့တတ္တိရွယ်တို့တနေ့တည်းမွေးဖွားတဲ့ပုဂ္ဂိုလ်ပဲမြတ်စွာဘုရားဖျားဖြစ်တဲ့အချိန်မှာသူလည်းပဲမြတ်စွာဘုရားတပည့်လို့ပြန်ကြွလာတဲ့အချိန်တုန်းကသူလည်းရဟန်းဖြစ်လာခဲ့တယ်။ဒါပေမဲ့လို့သူရဲ့တဏ္ဍာမှာဘုရားရှင်ငါဘုရားတရားကလည်းငါတရားစသည်ဖြင့်ဒီလိုဘုရားအပေါ်မှာပုဂ္ဂိုလ်ဆွဲရှိနေတဲ့အတွက်တရားမရဘူး။တရားမရဘူးဆိုတာဟာတရားမကျင့်လို့မရတာတော့လည်းပဲဟုတ်ချင်မှဟုတ်မှာပေါ့။တရားတော့ကျင့်ရကျင့်တော့ကျင့်ပါလိမ့်မယ်။မြတ်စွာဘုရားနဲ့ဒီပေါင်းများစွာနေလာတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်မြတ်စွာဘုရားစီမှာလည်းတရားနာခဲ့ဖို့မှဖြစ်ပါတယ်။မြတ်စွာဘုရားစီမှာတရားနာခဲ့ဖို့သလိုတရားကျင့်ဖို့လည်းပဲကျင့်ခဲ့ဖို့ပေါ့ကျင့်ဖို့ပါလိမ့်မယ်။တရားတော်ကမကျင့်တာတော့မဖြစ်နိုင်ပါဘူး။ဘာလို့လဲကျင့်မကျင့်ကြတော့လဲပဲမြတ်စွာဘုရားပေါ်မှာပုဂ္ဂိုလ်ကြီးအရာရှင်တွေ့တဲ့သဘောတွေရှိနေတဲ့အခါကျတော့မာနသဘောကလည်းရှိနေတဲ့အခါကျတော့သူဟာတရားမရဘူး။ဒါပေမဲ့လို့တရားထုတ်တဲ့အခါမှာပုဂ္ဂိုလ်စေတာမပြောက်ပြိမဲ့လို့လည်းပဲတရားထုတ်တဲ့အခါမှာအခုနပြောတဲ့အဲဒါကယုတ်ဒါကနံဒါကခန္ဓာဆိုတဲ့အမြင်လေးတွေနဲ့ဒါတရားတော့အာထုတ်နေပုံရပါလေ။ဒါဒီလိုအာထုတ်နေတဲ့အတွက်အနိစ္စသဘောဖြစ်ဖြစ်သဘောကိုလည်းမြင်တယ်လို့ဒီလိုဆိုရတယ်။ဒါကဘယ်ကြမ်းမှခင်ရင်ရှားရှားသိရတယ်လဲဆိုတော့ဘုရားလက်ထက်တုန်းကဒီသဘောတွေစာရိပုတ္တရမှာဘုရားလက်ထက်တုန်းကပန္တမရှိဘူး။ဘုရားမရှိတဲ့အချိန်ကျမှတရားတော်ရှင်မြတ်တွေကသူ့ကိုပြန်ပြန်ပေးတယ်ပြန်ပြန်ပေးတော့မှသူကနေပြီးတော့တရားရအောင်ဆိုပြီးတော့တရားတော်ရှင်မြတ်တွေကိုဝန်ချတောင်းပန်လို့တရားတော်ရှင်မြတ်တွေကပြောတယ်။ကြည့်လို့ဆိုရင်ယင်းမင်းတို့တရားပေးမယ်။အဲ့ဒီတော့အနိစ္စလက္ခဏာကိုမြင်အောင်ကြည့်အနတ္တလက္ခဏာကိုမြင်အောင်ကြည့်ဒီလိုဒီလိုတရားရှုမှန်းလို့အဲဒီတော့တရားတော်ရှင်မတွေကပြောတဲ့အခါကျတော့သူကပြန်ပြောတဲ့စကားကလေးအဲဒီချိန်ကျမှစာရိပုတ္တရမှာမှတ်တမ်းပါလာတယ်ဘယ်လိုပြန်ပြောသလဲလို့ဆိုတော့အနိစ္စကိုသူမြင်တာပါပဲတဲ့အနတ္တကိုလည်းသူမြင်တာပါပဲတဲ့ဒါပေမဲ့တရားမရနိုင်ဘူးတဲ့အနိစ္စဆိုတာကအပြည့်သဘောပဲဖြစ်ပြည့်သဘောပဲရှင်သန္တာကိုယ်တိုင်ကအနိစ္စကိုမြင်ပါတယ်လို့ဒီစကားလုံးလေးသုံးလာတယ်။အနတ္တကိုမြင်ပါတယ်လို့ဒီစကားလုံးလေးသုံးလာတယ်။သုံးလာပြီမဲ့လို့သူဟာတရားမရဘူး။အဲ့တော့အနိစ္စကိုမြင်တယ်ဆိုတာဖြစ်ဖြစ်မြင်တယ်လို့ခေါ်ပါတယ်။အနိစ္စလည်းမြင်သေးတယ်တရားလည်းမရသေးဘူးဆိုတော့ဒီနေရာမှာအဆန်းဖြစ်တယ်။ဒါတော့ထေရဆရာကပြောလဲလို့ဆိုတော့ရှင်သန္တာပြီတဲ့အနိစ္စဆိုတဲ့ဖြစ်ပျက်ကိုမြင်ပြီးမြင်ရတော့လည်းပဲသူရဲ့သံတမပုဂ္ဂိုလ်သတ္တဝါငါသတ္တဝါယောက်ျားမိန်းမဆိုတဲ့စွဲတဲ့ဒိဋ္ဌိအစွဲကလေးကိုကြိုတင်ပြီးတော့သူဟာဖယ်ရှင်းမဖယ်ရှားမထားဘူးတဲ့ဆိုတော့ရင်ကတော့နာမရူပပရိစေရညာပိစယပရိကညာများရအောင်ကြိုတင်ပြီးတော့မကြိုးစားထားဘူးဆိုတဲ့အတိပ္ပယ်ကိုပြောလိုက်တာပါပဲဒီတော့ယောသမနာတဘောကိုပိုင်ပိုင်နဲ့နဲ့သူမတည်သေးဘူးဖြစ်သောဖြင့်ယောသဘောနာသဘောကိုပိုင်ပိုင်နဲ့နဲ့မသိဘဲနဲ့မသိတဲ့အခါကျတော့ပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အမြင်ကြီးရှိနေတယ်။ပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အမြင်ကြီးနဲ့တရားရှိမှတော့အပြတ်တော့မြင်တော့မြင်တယ်။ဒါပေမဲ့သူရဲ့စိတ်ထဲမှာငါအပြတ်သွားပြီ၊ငါခန္ဓာကိုယ်ကြီးပြတ်သွားပြီ၊ငါမရှိတော့ဘူး။ငါမရှိတော့ရင်ငါဘယ်လိုလုပ်ရပါမလဲ။ငါခန္ဓာကိုယ်ကြီးပြတ်သွားရင်ငါတော့ဒုက္ခပဲ၊ဒုက္ခပဲဆိုတဲ့ကြောက်တဲ့လမ်းနဲ့ဆိုးရင်တဲ့သဘောတွေဝင်လာတယ်။ကြောက်တဲ့လမ်းနဲ့ဆိုးရင်တဲ့သဘောတွေဆိုတာကဒေါသရဲ့သဘောပဲ။အဲဒီဒေါသဝင်လာတာနဲ့တကယ်နဲ့ရှင်သန္တာတရားမရတော့ဘူး။ဒီတော့အိဋ္ဌာတော့မြင်တယ်ဖြစ်ပြတော့မြင်တယ်ဒါပေမဲ့သူမြင်တဲ့ဖြစ်ပြဟာပုဂ္ဂိုလ်တ attva ရောနေတဲ့ဖြစ်တယ်ဖြစ်နေတယ်။ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်မရှင်းတဲ့ဖြစ်ပြပုဂ္ဂိုလ်တ attva နဲ့တွဲပြီးတော့မြင်တဲ့ဖြစ်ပြမျိုးဖြစ်နေတယ်အဲဒီလိုဖြစ်နေတဲ့အခါကျတော့ဖြစ်ပြမြင်တော့မြင်တယ်ဒါပေမဲ့ငါတော့ပြက်ပြီးဘာရခန္ဓာကိုယ်ကြီးပျက်စီးပြီးဘာရခန္ဓာကိုယ်ပြက်ပြီးငါတော့ပြက်ပြီးငါဘယ်လိုလုပ်ရပါမလဲဥပမာအဖြစ်ပြောမယ်ဆိုရင်အဝေးကပြေးလာတဲ့ပုဂ္ဂိုလ်တယောက်သည်ခြောက်ကပားကြီးတွေ့တဲ့အခါမှာအဲဒီခြောက်ကပားကြီးတဲ့ခြောက်ကပားကြီးကနေပြီးတော့ ပြောက်ပြောက်ကျသွားတယ်လို့ရင်ထဲမှာအေကနေဆွေကနေဖိုကနေကြောက်လန့်တဲ့သဘောမျိုးတွေဖြစ်သွားတယ်။အဲဒီလိုဖြစ်သလိုပါပဲတဲ့။ဝိပဿနာတရားရှုတယ်ရှုတဲ့အခါမှာအပြက်ကိုမြင်တယ်အပြက်မြင်တဲ့အခါမှာကြောက်ကွားကြီးတဲ့ကျကျသွားတယ်လို့ရင်ထဲမှာလိုက်ကနေလိုက်ကနေဖိုပြီးတော့ငါတော့ဒုက္ခပဲငါဘယ်လိုလုပ်ရပါမလဲဆိုတဲ့ဒီမြင်ကလေးတွေစိုးရင်စိတ်ကလေးတွေဝင်ပြီးတော့လောကသဘောဒေါသသဘောလေးတွေဝင်ပြီးတော့ရှင်းဆန္ဒတရားမရတာပါတဲ့အဲဒီသဘောဘာဖြစ်လို့ဝင်တယ်လဲအပြက်ကိုလည်းမြင်တယ်ဘာဖြစ်လို့အပြက်ကိုမြင်နေကြတဲ့ကစိုးရင်စိတ်တွေဝင်ရတာတော့ဆိုတော့အပြက်တော့မြင်တော့မြင်တယ်ဒါပေမဲ့သူမြင်တဲ့အပြက်ဒီတကယ်ယုဒ္ဓမနန္ဒမစစ်စစ်ရဲ့တင်္ခရာတရားစစ်စစ်ရဲ့အပြက်လို့ဒီလိုမဟုတ်ဘူးသူမြင်တာကယုဒ္ဓမနန္ဒမကိုပုဂ္ဂိုလ်တ attva နဲ့တွဲမြင်နေတာပုဂ္ဂိုလ်တ attva နဲ့တွဲမြင်နေတယ်ငါနဲ့တွဲမြင်နေတယ်ငါနဲ့တွဲမြင်နေတော့ပြက်တော့ပြက်တယ်အပြက်ကိုတော့မြင်တယ်ဒါပေမဲ့ငါဇွဲကြီးကပါနေတော့ငါပြက်တယ်ငါခန္ဓာကိုယ်ကြီးပြက်သွားတယ်ငါခန္ဓာကိုယ်ကြီးမရှိတော့ဘူးငါဘယ်လိုလုပ်ရပါမလဲအဲ့ဒီအသေးတွေဝင်လာတော့ကြောက်ကြမှုတွေဖြစ်သွားတယ်ဆိုရင်မှုတွေဖြစ်သွားတယ်ဒီနေ့ချင်းကပါလဲဘယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကြီးဟာအဲ့ဒီလိုဖြစ်တတ်ပါတယ်ယောဓမနန္ဒမနဲ့ငါနဲ့တွဲပြီးတော့မြင်ထားတဲ့အခါမှာယောဓမနန္ဒမအပေါ်မှာငါဆိုလောလောရရမကင်းသေးတဲ့အတွက်အေးအကယ်၍တခါတခါတရားချုပ်မှတ်နေရင်လည်းအဲယောဓမနန္ဒမတို့အပြက်ကလေးတွေမြင်ပြီးတော့ခန္ဓာကိုယ်ပေါ်မှသလားကြီးပြောင်းနေပြီဆိုရင်ဟာခန္ဓာကိုယ်ပေါ်မှသလားကြီးမရှိတော့ဘူးခန္ဓာကိုယ်ကြီးပြောင်းသွားပြီလဲငါတော့ဒုက္ခပဲဆိုပြီးတော့ခန္ဓာကိုယ်ကြီးလိုက်ရှာနေတာမျိုးတို့ငါတော့ဒုက္ခပဲဆိုပြီးတော့ကြောက်လန့်ပြီးတော့တရားချုပ်လိုက်တာမျိုးတို့အဲ့ဒါမျိုးတွေလောကမှာလည်းပဲအရိယရှင်သာနာကအရိယဖြစ်တဲ့အခါကျတော့သူတို့ကငါတော့ဒုက္ခပဲငါတော့ဒုက္ခပဲဆိုပြီးတော့ကြောက်လန့်တဲ့စိတ်တွေဝင်လာတိုင်းဝင်လာတိုင်းမှာတရားကဝိပဿနာဉာဏ်ကလေးကအလင်းပြက်ပြက်ပြီးတော့ဒေါသလေးအစာထိုးထိုးဝင်လာတယ်အဲ့ဒီအချိန်မှာသူကတရားမရဘူးဖြစ်တယ်အဲ့ဒါကိုတဲ့နောက်ဆုံးရှင်အနန္ဒာသူရောက်တဲ့အခါကျတော့အရှင်အနန္ဒာကရှင်သန္ဓရဲ့ဖြစ်ပေါ်လေးတွေမေးမြန်းပြီးတဲ့အခါမှာဘောရှင်သန္ဓသည်တရားမရှုခင်ကတည်းကသိသိပြီးတဲ့ရုပ်နာရဲ့သဘာဝအစစ်ကိုပုဂ္ဂိုလ်တ attva ကသဘာဝရောက်ကြမိမှမနှောတဲ့ရုပ်သဘောနာသဘောတက်တဲ့ဆိုတဲ့အမြင်ကိုသူမမြင်ဘူးပုဂ္ဂိုလ်တ attva နဲ့ရောနေတယ်ငါနဲ့ရောနေတယ်ရုပ်နာကိုမြင်တော့မြင်တယ်မြင်ပေမဲ့အဲဒီရုပ်နာအပေါ်မှာပုဂ္ဂိုလ်တ attva နဲ့ရောနေတယ်ငါနဲ့ရောနေတယ်တနည်းအားဖြင့်ပြောရင်ပညာကြီးရောနေတယ်ယောဂုဏ်နာကိုယောစိစိနာစိစိသဘာဝသတ္တကိုမြင်ရမယ်အစားယောနာဆိုတဲ့သဘာဝတမ္မာနာမည်တော့ပဲအဲဒီလိုနာမည်တော့ပဲသူဟာသိပြီးတော့မြင်လဲရတဲ့အာယုံအပေါ်မှာပညာမကင်းမှုဖြစ်နေတယ်ပညာမကင်းတဲ့သဘောနဲ့သူမြင်နေတယ်ပညာမကင်းတဲ့အမြင်မျိုးနဲ့သူမြင်နေတယ်ပညာမကင်းတဲ့အတုံးခဲဆိုင်ခဲသဘောကြီးကိုပဲရုပ်လို့ထင်နေတယ်ငါလို့ထင်နေတယ်တကယ်တမ်းကျတော့ယောနာသရာဟာပညာကင်းနေတဲ့သဘာဝတရားစစ်စစ်ကလေးပဲကျုပ်သရာလည်းသဘောတရားလေးပဲသဘာဝတရားလေးပဲနာသရာလည်းသဘောဝတရားလေးပဲအဲဒီသဘောဝတရားကလေးကိုသူပေါ့အောင်မမြင်နိုင်ဘူးပညာကင်းနေတယ်ပညာနဲ့တွဲနေတယ်ပညာနဲ့တွဲနေတာဖြစ်တဲ့တဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်လေးရောနေတယ်အဲဒါကြောင့်မလို့ဒီလိုသူဒီလိုဖြစ်တာပဲလို့အရှင်အနန္ဒာကသဘောပေါက်လိုက်ပါတယ်အဲဒီသဘောပေါက်လိုက်တာပေါက်လိုက်တဲ့အခါကျတော့မှအရှင်သန္ဓကိုကိစ္ဆန္ဒကုဋ္ဌမထေရကိုမြတ်စွာဘုရားဟောကြားထားခဲ့တဲ့ကိစ္ဆန္ဒတုတ်တံအဲဒီတုတ်တံလေးကိုပြန်ပြီးတော့ဟောပြပေးလိုက်တယ်အဲဒီတုတ်တံရဲ့အတိဘယ်ကဘာတွေပါတယ်ဆိုတော့ပဋိစ္စသမုပ္ပါဒ်တရားတွေပါပဲပဋိစ္စသမုပ္ပါဒ်တရားတွေမှာအဓိကကဘာတွေပါလဲပရိစ္ဆေသမုပ္ပါဒ်တရားဆိုတာအကြောင်းတရားနဲ့အကျိုးတရားနှစ်မျိုးရှိတယ်။အကျိုးတရားဆိုတာကယုတ်တရားနဲ့နံတရားပဲ။ယုတ်တရားတွေမှလည်းပုဂ္ဂိုလ်တ attva မပါသလိုနံတရားတွေမှလည်းပုဂ္ဂိုလ်တ attva မပါဘူး။အဲဒီယုတ်တရားနံတရားတွေဘယ်အချိန်မှပေါ်တယ်အကြောင်းတိုက်ဆိုင်မဲ့အချိန်မှပေါ်တယ်။မျက်စိကြည့်တဲ့အချိန်နဲ့တိုက်တဲ့အခါမှမျက်စိပေါ်တယ်၊မျက်စိခန္ဓာတွေပေါ်တယ်။မျက်စိကြည့်တဲ့အချိန်ဆိုတာကလည်းပုဂ္ဂိုလ်တ attva မဟုတ်ဘူးယုတ်တရား။အကြောင်းတရားကမှယုတ်တရားဆိုတော့ယုတ်တရားကလည်းပဲမြင်စိတ်ခန္ဓာကလည်းပဲအဲသူလည်းပုဂ္ဂိုလ်တ attva မဟုတ်ဘူးယုံနဲ့နံတရားနှစ်ပါးတွဲဖြစ်နေတာအဲတော့အကြောင်းတရားတွေမှာလည်းပုဂ္ဂိုလ်တ attva မပါတယ်လို့ယုတ်တရားတွေမှာလည်းပုဂ္ဂိုလ်တ attva မပါဘူး ဒီလိုအကြောင်းဓမ္မကြောင့်အကျိုးဓမ္မဖြစ်ပုံကိုကြားတဲ့တရားသည်ပရိစ္ဆသမုပ္ပါဒတရားပါပဲတဲ့အဲဒီပရိစ္ဆသမုပ္ပါဒတရားကိုရှင်နန္ဒကပြန်ပြီးတော့ဟောပြလိုက်တဲ့အခါမှာမျိုးစိတ်ခန္ဓာထဲမှာလည်းပုဂ္ဂိုလ်တရားမရှိကြားစိတ်ခန္ဓာထဲမှာလည်းပုဂ္ဂိုလ်တရားမရှိနာစိတ်ခန္ဓာထဲမှာလည်းပုဂ္ဂိုလ်တရားမရှိစာစိတ်ခန္ဓာထဲမှာလည်းပုဂ္ဂိုလ်တရားမရှိယန္တာကောင်းစိတ်ခန္ဓာထဲမှာလည်းပဲပုဂ္ဂိုလ်တရားမရှိသိတောစိတ်ခန္ဓာထဲမှာလည်းပုဂ္ဂိုလ်တရားမရှိပုဂ္ဂိုလ်လိုပြောရတော့တာတတ္တဝါလိုပြောရတော့ဘယ်နေရာမှမရှိအတုံးမရှိအခဲမရှိပုံမှန်တရားမရှိအားလုံးဒီသဘာဝတရားတွေပဲသဘာဝတရားတွေပဲအလုံးတရားသိမ်မွေးတဲ့သဘာဝတရားကလေးတွေပဲအတုံးခဲပညာကြီးမရှိတဲ့အတုံးခဲပညာရဲ့အဆင့်ကိုကျော်လွန်နေတဲ့သဘာဝတရားစစ်စစ်ကလေးတွေပဲအဲဒီသဘာဝတရားကလေးတွေပြီးဖြစ်လဲဖြစ်တယ်ပြန်လဲပြန်တယ်အကြောင်းဖြစ်လို့အကျိုးဖြစ်တယ်အကြောင်းဖြစ်တော့အကျိုးဖြစ်တယ်ဒီတော့ဒီသဘာဝတရားကလေးတွေကိုပိုင်ပိုင်နိုင်နိုင်သိသွားလိုက်တဲ့အချိန်မှာနာမရူပပရိစ္ဆေဒဉာဏ်ဆိုတဲ့ယုံနာကိုပိုင်ချတဲ့သဘောလေးတွေပိုင်ချပြီးတော့သိတဲ့သဘောလေးတွေပေါ်လာပါတယ်နာမရူပပရိစ္ဆေဒပရိစ္ဆေဒကပိုင်ချတာတတိယဖြစ်နာမရူပဝါဟုဌာနဝါဟုဌာနကလည်းပိုင်ချတာပိုင်ချတဲ့ကဘာလို့တာတော့ပုဂ္ဂိုလ်သတ္တဝါဆိုတဲ့ပညာနဲ့မရောတဲ့သိကြသဘာဝတရားစစ်စစ်ကလေးတွေပဲလို့အဲဒီကိုခွဲခွဲခြားခြားကွယ်ကွယ်ပြပြထင်လိုက်တဲ့အမြင်ကိုပိုင်းခြားပြီးတော့မြင်တယ်လို့ဒီလိုပြောလိုက်တာပါပဲအဲဒီလိုပိုင်းခြားပြီးတော့မြင်လိုက်တဲ့အခါကျတော့မှပုဂ္ဂိုလ်သတ္တဝါတွေမြင်နေပြောက်သွားတယ်ငါးစရဲမြင်နေပြောက်သွားတယ်ပညာစရဲမြင်နေပြင်းစင်သွားတယ်အဲဒီလိုပုဂ္ဂိုလ်သတ္တဝါငါးစရဲယောက်ျားမိန်းမဆိုတဲ့ပုံမှန်သရပညာဆိုင်ခဲတုံးခဲအဲဒါတွေပြိုကွဲပြီးတော့ပောင်ညဖြစ်သွားတယ်။ပောင်ညသရာကပုဂ္ဂိုလ်သရမဟုတ်ဘူး၊ငါမဟုတ်ဘူး၊ယောက်ျားမင်းမမဟုတ်ဘူး၊အတုံးကလည်းမရှိဘူး၊ကိုထင်ရတာတွေကမှမရှိတဲ့သဘောကိုပောင်ညလို့ဒီလိုခေါ်တယ်။အဲဒီတော့ပောင်ညဖြစ်သွားတဲ့အခါကျတော့ခဏပြိုကွဲသွားတယ်။အဆိုင်ခဲဆိုတဲ့အတုံးခဲကြီးသဘောကြီးပြိုကွဲသွားတယ်။အဲဒီတော့ပြိုကွဲသွားတဲ့အခါကျတော့မှပုဂ္ဂိုလ်သရမြင်နေပြောက်တယ်၊တတဝါသရမြင်နေပြောက်တယ်၊ငါနဲ့ဆိုင်တယ်ဆိုတဲ့မြင်နေပြောက်သွားတယ်။အဲဒီတော့ငါနဲ့ဆိုင်တယ်မဆိုင်ဘူးဆိုတာဟာတမာအဖြစ်ကြည့်ရင်တော့ငါနဲ့မဆိုင်ဘူးငါမပါတဲ့သဘာဝတရားစစ်စစ်ကိုတွေ့နေပြီလို့ဒီလိုတော့ပြောချင်ပြောနိုင်တယ်ဒါပေမဲ့ငါနဲ့ဆိုင်တယ်မဆိုင်ဘူးဆိုတာကဘယ်ဟာလေးနဲ့သွားပြီးတော့တိုင်းတားရမလဲဆိုရင်ငါနဲ့မဆိုင်တဲ့ပစ္စည်းကိုပစ္စည်းလို့သဘောထားနိုင်ရင်အဲ့ဒီပစ္စည်းကလေးပြောက်လည်းမပူဘူးပြက်လည်းမပူဘူးအဲ့ဒီပစ္စည်းကလေးကောင်းလို့လည်းပဲမတားရဘူးအဲ့ဒီပစ္စည်းကလေးတွေမကောင်းလို့လည်းပဲဒေါသမဖြစ်ဘူးစိတ်တွေမငြိဘူးပြောက်လို့လည်းဘာမှမဖြစ်ဘူးပြက်လို့လည်းဘာမှမဖြစ်ဘူးအဲ့ဒီလိုမိမိရဲ့ခံစားမှုတွေကင်းပြီးတော့ကိုယ်နဲ့မဆိုင်တဲ့အလို့သဘောမျိုးကိုမြင်မှဒါမှငါနဲ့ကင်းကွာသွားပြီလို့ဒီလိုပြောနိုင်အဲ့ဒီလိုမှမဟုတ်လို့အဲ့ဒီပစ္စည်းကလေးပြောက်လည်းပူပန်နေတယ်ပြက်လည်းပူပန်နေတယ်အဲ့ဒီပစ္စည်းကလေးကြည့်ချင်းမှုကိုလည်းသဘောတွေကြားနေတယ်ဆိုရင်အဲ့ဒါဟာငါဇွဲလေးပါနေတော့ပဲအခုလည်းဗိမာန်တရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်တရားပါမြင်လဲရတဲ့အာယုံကလေးအပေါ်မှာငါဆွဲခဲ့မယ်ဆိုရင်အဲ့ဒီမြင်လဲရတဲ့အာယုံကလေးဒီဘလောက်ပဲနာတာဘလောက်ပဲချင်းချင်းဘလောက်ပဲကြိုက်ကြိုက်နာတာချင်းတာကြိုက်တာဒီငါမှမဟုတ်ပဲပဲငါဥစ္စာမှမဟုတ်ပဲပဲငါနဲ့မှမဆိုင်ပဲပဲဘာဘူးစရာလိုတယ်လဲဆိုတဲ့စိတ်အေးအေးစေးစေးစိတ်အေးလက်အေးသဘောမျိုးရှိနေရမယ်အဲ့ဒီလိုရှိနေမှငါဆွဲတဲ့ကဲကျင်းတယ်လို့ခေါ်တယ်ငါသမကင်းရင်ငါနဲ့ဆိုင်တယ်လို့ထင်တယ်။ငါနဲ့ဆိုင်တယ်လို့ထင်ရင်ဒီနာငါမခံနိုင်ပါဘူးဆိုတာဖြစ်လာတယ်။ငါနဲ့ဆိုင်တယ်ဆိုတာကဒိဋ္ဌိ။ဒိဋ္ဌိသဘောဝင်လာတဲ့အခါကျတော့ငါနဲ့ဆိုင်တယ်ငါနဲ့ဆိုင်လို့သူရဲ့ကောင်းကျိုးဆိုးကျိုးအပေါ်မှာမိမိရဲ့စိတ်ခံစားမှုတွေဖြစ်လာတာ။အဲသူရဲ့သဘောဝါတရားဘုရားတမဘုရားတွေ့ရင်စိတ်တွေကျဉ်းသွားတယ်။ဒါရကျဉ်းနာခိုက်တာခဲတာကလေးတွေပြင်းပြထန်လာရင်ဒေါသတွေဖြစ်လာတယ်။ဒါကောကငါဆွဲမကင်းတဲ့အဓိပ္ပာယ်လေးပဲအဲဒီလိုငါဆွဲတကယ်ကျေသနာမကင်းဘူးလားဆိုတာကဒါလေးနဲ့တိုင်းတာပြီးတော့ကြည့်ရတာပဲအဲဒီတော့ကြည့်တဲ့အခါမှာလည်းပဲရှင်းမှရှုကတရားကလေးတွေတန်းစီပြီးတော့ဖြစ်နေတာကိုတဏှာကနေထိုင်ဆောင်ကြည့်နေတဲ့ပုံစံမျိုးကြည့်နေမှဆိုရင်ရှင်းကရှုကတရားကလေးတွေကတစ်ခုပြီးတစ်ခုပြတ်တယ်အသိပေါ်လာတယ်ပြတ်တယ်အသိပေါ်လာတယ်ကြည့်နေတဲ့ဉာဏ်ဆိုတဲ့သဘောကတဏှာကနေပြီးတော့အမြဲမပြတ်စောင့်ကြည့်ခက်ခတ်နေတယ်လို့အဲဒီလိုထင်သွားရင်ဉာဏ်ဆိုတဲ့သဘောကြီးကတဏှာ အကျုပ်ကတရားတွေကဒီနေရာအကျုပ်ကတရားတွေကသာတခုပြီးတခုပြည့်ပြည့်ပြည့်ပြည့်သွားတယ်။အစားတို့ဝင်သွားတယ်။ဉာဏ်ဆိုတဲ့သဘောတရားကြီးကမပြတ်မစည်းပဲနဲ့တည်တည်တန့်တန့်နဲ့ဒီနေရာကနေထိုင်ကြည့်နေတယ်ဆိုတဲ့အတိပဲကြီးလည်းညာသွားတယ်အရိလိုတဏှာကနေပြီးတော့မပြတ်မစည်းပဲနဲ့ထိုင်ကြည့်နေတယ်ဆိုတော့အတိပဲရောက်သွားမယ်ဆိုရင်အရိဘောမှာငါကတ်သွားတာပဲငါကတ်သွားရင်တက္ကရာတိဖြစ်တယ်တက္ကရာတိဖြစ်ရင်ငါမပြတ်စည်းမစည်းတည်တတ်နေဆိုတော့တတရာတိတွေပါသွားတာပဲအဲဒါကြောင့်ရှုခန္ဓာတရားကလေးတွေကသာတခုပြီးတခုပြက်ပြက်ပြက်ပြက်သွားတယ်အရှင်ဉာဏ်ဆိုတဲ့တရားကြီးကတော့မပြတ်မစည်းပဲနဲ့ဒီနေရာကနေပြီးတော့ထိုင်ပြီးတော့ကြည့်နေတယ်ဆိုတော့ပုံမှန်တရာမျိုးအဲ့ဒီအမည်မျိုးဖြစ်သွားရင်အဲ့ဒီတည်းမှာငါပါသွားတယ်ငါဆိုတဲ့တက္ကရာတည်းဖြစ်သွားတယ်ဒါလည်းအဆင်မပြေဘူးအဲ့ဒီတော့ဒီအချိန်မှာမိမိကကြည့်တဲ့အချိန်မှာကိုရှင်းမှာသွားလာနေတဲ့တရားတော်ကလေးတွေလှုပ်ရှားနေတဲ့ပြီးပြီးတော့ပြတ်သွားပြီးတော့စားတော့ပေါ်နေတဲ့အစိမ့်တန်းကလေးတွေကိုကြည့်နေတယ်အဲ့ဒီကြည့်နေတဲ့အခါမှာအဲ့ဒီရှုခန္ဓာတရားကလေးတွေကတိတ်ကြည့်နေတဲ့ဉာဏ်ကြီးကမပြတ်မစည်းပဲနဲ့တိတ်ဖြစ်နေတယ်လို့ဒီအမြင်မျိုးမဖြစ်ပါစေနဲ့အရှုခံတရားကိုကြည့်တယ်ကြည့်တဲ့ဉာဏ်သည်သူကိုယ်တိုင်ကငါမဟုတ်ဘူးအရှုခံတရားကငါမဟုတ်တယ်လို့သိနေတဲ့ဉာဏ်ကလည်းငါမဟုတ်ဘူးအဲတော့အရှုခံတရားအပေါ်မှာကငါဆွဲကင်းကင်းနဲ့ရှုနိုင်ပြီမဲ့အရှုဉာဏ်အပေါ်မှာငါသွားကတ်နေရင်လည်းပဲဒါလည်းဒိဋ္ဌိသဘောဝင်လာတတ်တာပဲဒိဋ္ဌိသဘောဝင်လာရင်တဏ္ဍသဘောလည်းဝင်လာတတ်တာပဲငါကြည့်လို့ကောင်းလိုက်တာဆိုတော့တဏ္ဍသဘောလေးဝင်လာတတ်တယ်။အဲ့တော့ငါဆိုတဲ့အရာကြီးကဒီနေရာမှာထိုင်ကြည့်နေတော့ငါဆိုတဲ့အရာကြီးကဒိဋ္ဌိငါကြည့်လို့ကောင်းလိုက်တာဆိုတာကတဏ္ဍဒိဋ္ဌိဖြစ်လို့တဏ္ဍဖြစ်လာတာပဲ။ဒါကြောင့်မလို့အရှုခံတရားအပေါ်မှာကငါဆွဲဖြုတ်ရမှာမဟုတ်ဘူး။အရှုဉာဏ်အပေါ်မှာလည်းငါဆွဲဖြုတ်ဖို့လိုတဲ့ငါဆွဲကင်းဖို့လိုတဲ့ဒီတော့အရှုခံတရားတွေငါမဟုတ်တယ်လို့ရှုဉာဏ်တရားကလည်းငါမဟုတ်ဘူး။အရှုခံတရားကိုရှုဉာဏ်နဲ့ကြည့်တယ်ကြည့်ပြီးလို့ရှိရင်အရှုခံนี่ပျောက်သွားတယ်အရှုခံပျောက်သွားပြီးတဲ့အချိန်မှာနောက်ထပ်မိမိရဲ့ရှုဉဏ်ကိုနောက်ထပ်ပေါ်လာတဲ့အရှုဉဏ်နောက်တစ်ခုနဲ့ပြန်ပြီးတော့ကြည့်ပြရမယ်ဒါဟာတကယ်တမ်းကျတော့ဒီဉာဏ်လေးကိုသိကြရွေးကြည့်တတ်တဲ့ဘာညာဒီလိုဆိုတာကအိမတသိမ်မွေးတဲ့ညာဆိုတော့ကိုယ်ကိုယ်တိုင်လည်းပဲပရမစိတ်ကိုဒုတိယစိတ်နဲ့ကြည့်တော့ဒါကပရမစိတ်လားဒါကဒုတိယစိတ်လားဒါကပရမဉာဏ်လားဒါကဒုတိယဉာဏ်လားဒီတော့ဒီခွဲနေဖို့ဆိုတာအချိန်လည်းမရဘူးခွဲလို့လည်းမရှိဘူးခွဲလို့လည်းမလွယ်ဘူးဒါကြောင့်မလို့ဒါကပရမစိတ်လားဒါကဒုတိယစိတ်လားဒါကတိလားဒါကနှစ်လားဒါကသုံးလားဆိုတာဒါကစကားအဖြစ်နဲ့ပြောလိုက်တာပါပဲတိလားထင်ရှားအောင်သဘောပေါက်လို့အောင်တရကအနေနဲ့ပြောလိုက်တာပါတကယ်ရှင်းမလာတဲ့အခါကျတော့တိတိနှစ်တိသုံးတိလုံးတိလုံးမရတော့ဘူးရှင်းစိတ်တိနောက်စိတ်တိလုံးတိလုံးမရတော့ဘူးဒါကရှင်းစိတ်လားဒါကနောက်စိတ်လားဒီလိုတိကျခွဲနေကုန်တဲ့အချိန်မရတော့ဘူးအဲဒီလိုခွဲနေခြင်းတွေဖြစ်နေရင်အဲဒီလိုခွဲနေတဲ့ခွဲကြမှုတွေဖြစ်နေရင်အဲ့ဒါတွေးစိတ်ပဲအဲဒီတွေးစိတ်ဒီကြားဝင်သွားတဲ့အခါကျတော့အဲ့ဒါတိတိသာကြားဝင်သွားတာပဲဒါကြောင့်ဒီအချိန်မှာဒါကတိလားဒါကနှစ်လားဒါကသုံးလားဒါကရှင်းစိတ်လားဒါကနောက်စိတ်လားဒီလိုလုံးနေလို့အချိန်မရဘူးအဲဒီလိုလုံးနေရင်တိတိသာကြားဝင်သွားပြီရှုကရှုညာအလင်းလေးပြတ်သွားပြီဒါကြောင့်မလို့ဒီလိုမတွေးရဘူးတွေးဖို့လည်းအချိန်မရဘူး။ဒီတော့မလုံလောက်ရမလဲ။အရှုခံတရားကလေးကိုရှုညာနဲ့ကြည့်တယ်။ကြည့်တဲ့အခါမှာရှုခံတရားကလေးကိုရှုညာနဲ့မြင်လိုက်တယ်။အရှုခံတရားကလည်းပုဂ္ဂိုလ်သတ္တဝါငါမဟုတ်တယ်လို့အရှုညာကလည်းပုဂ္ဂိုလ်သတ္တဝါငါမဟုတ်ဘူး။အရှုခံထဲမှာလည်းငါမပါဘူး။ရှုညာထဲမှာလည်းငါမပါဘူး။ငါမှကင်းနေတယ်။ဒီတော့ငါဒီပညာမှပါတယ်ငါပညာမှမပါဘူး။ငါပညာမှမပါတော့ရှုခံကိုရှုညာနဲ့ကြည့်တယ်။အဲ့ဒီအရှုဉာဏ်ကိုဘာလို့မလဲထပ်ပြီးတော့သိပြလိုက်တယ်သိပြလိုက်တယ်သိပြလိုက်တယ်သိပြလိုက်တယ်အသိကလေးကိုသိနေတဲ့သဘောလေးမှတပါအသိကလေးကိုသိသိသိသိပြီးတော့အဲ့ဒီအသိလေးနဲ့နေနေတဲ့သဘောလေးမှတပါတခြားအရာတွေဘာမှမရှိတော့ဘူးအဲ့ဒီတော့အသိကလေးကိုအသိကလေးနဲ့ပဲနေတယ်သိနေတာလေးကိုပြန်သိပြနေတယ်အဲ့ဒီသိနေတဲ့သဘောလေးနဲ့ပဲအစင်မပြတ်နေနိုင်တယ်ဆိုတော့အစင်ကလေးကိုပဲရှင်းစိတ်ကိုနောက်စိတ်နဲ့ကြည့်တယ်လို့ဒီလိုခေါ်လိုက်တာရှင်းညာကိုနောက်ညာနဲ့ကြည့်တယ်လို့ဒီလိုခေါ်လိုက်တာပါပဲတိတ်ကိုနှင်းနဲ့ကြည့်တယ်လို့ဒီလိုဥပမာတင်စားပြီးပြောလိုက်တာပါပဲတကယ်တော့ကျတော့ရှင်းစိတ်ကဒါနောက်စိတ်ကဒါဒီလိုခွဲခြားလို့မရနိုင်ပါဘူးခွဲခြားနိုင်လောက်အောင်လည်းမိမိညာကမပြေးပါဘူး ခွဲခြားနိုင်လောက်အောင်လည်းပဲတိတိသာသာတင်ကြကြမဖြစ်ပါဘူးအဲဒါကြောင့်မလို့ဒါတွေခွဲခြားမနေပါနဲ့ဒါတွေခွဲခြားနေလိုက်ရင်ခွဲခြားတဲ့ပုဂ္ဂိုလ်ကတတ်တတ်ဖြစ်သွားတော့ငါဆွဲတကဝင်လာတတ်ပါလေဒါကြောင့်ငါဆွဲဟာနေရာတကမှာဝင်လာတတ်တာဖြစ်တဲ့အတွက်အတွေ့အကြုံတွေသတိထားဖို့လိုပါတယ်အဲဒီတော့အရှုခံတရားကလေးတွေဖြစ်လာတယ်အရှုခံတရားကိုရှုဉာဏ်နဲ့ကြည့်တယ်ကြည့်စဲခါလာမှာအရှုခံတရားလေးတွေမရှိဘူးဆိုရင်အရှုဉာဏ်ကဘာတော့သိတဲ့သဘောလေးကိုဉာဏ်လို့ခေါ်တာပဲအဲဒီအသေးကလေးနဲ့ပဲဆက်သိပြလိုက်တယ်ဆိုရင်ဒါဉာဏ်ကိုဉာဏ်ကြီးရှုတဲ့အဓိပ္ပာယ်ဖြစ်သွားပြီဒီအချိန်မှာဘယ်နေရာမှငါမပါတော့ဘူးငါလည်းမကတ်တော့ဘူးဒီတော့အရှုခံတရားကိုရှုဉာဏ်နဲ့ကြည့်တယ်အဲ့ဒီအရှုညာကိုနောက်အရှုညာတခုနဲ့ထပ်ကြည့်တယ်။အဲ့ဒီအရှုညာကိုရှုညာတခုနဲ့ထပ်ကြည့်တယ်ဒီဘယ်ပဲရောက်ပါလေ။အရှုခံတရားကလေးတွေကိုတန်းစီပြီးတော့အရှုညာကတဏှာကနေကြည့်တဲ့သဘောမဟုတ်ပါဘူးလို့အဲ့ဒီလိုသဘောပေါက်ပါမယ်။အဲ့ဒီလိုဖြစ်ပေါ်စရာကခန္ဓာပရိစ္ဆာသမုပ္ပါယ်အကြောင်းကျိုးဆက်တယ်မှုကိုသဘောပေါက်ထားရင်ဒီသဘောလေးတွေသိနိုင်ပါလေ။ပရိစ္ဆာသမုပ္ပါယ်ကဘယ်လိုဆိုတော့အာယုန်နဲ့ဓာရတိုက်လို့ဝိညာဉ်စကလေးတွေပေါ်လာ။ဒီအချိန်မှာမိမိရဲ့တဏ္ဍာမှာမနောဆိုတဲ့ द्वारा ဘဝင်စိတ်ပြီးတော့ဇာဆိုတဲ့အာယုံအရိယာယုံနဲ့အဲ့ဒီ द्वारा တိုက်တဲ့အခါကျတော့တွေးတော်စိတ်ကလေးတွေပေါ်တယ်တွေးတော်စိတ်တွေပါတော့တွေးမှန်သိတဲ့စိတ်အပိစိတ်ကလေးပဲအမြင်အကြောင်းမဟုတ်တဲ့သိကြအပိစိတ်ကလေးအဲ့ဒီသိကြအပိစိတ်ကလေးဟာမြင်စရာအာယုံနဲ့ပတ်သက်လို့လည်းဖြစ်တယ်ကြားစရာအာယုံနဲ့အတန်နဲ့ပတ်သက်လို့လေပြီးတော့စဖြစ်တယ်အနအာယုံအယတာအာယုံဖြစ်ဖြစ်ပြအာယုံအာယုံအမျိုးမျိုးနဲ့ပတ်သက်ပြီးတော့ဒီတွေးတော့စကလေးတွေဖြစ်နေတာပဲအဲဒီတော့တွေးတော့စိတ်ကိုလာပြီးတော့တိုက်တဲ့အာယုံဟာတစ်မျိုးနဲ့မဟုတ်ဘူးအာယုံမျိုးမျိုးကလာတိုက်နေတာအဲဒီအာယုံမျိုးမျိုးကလာတိုက်တိုင်းလာတိုက်တိုင်းမိမိရဲ့စိတ်ထဲမှာမိမိရဲ့မနောထဲမှာတွေးတော့စကလေးတွေပေါ်နေတဲ့အဲဒီတော့တွေးတော်စိတ်ဒီဘာကြောင့်တွေးတော်စိတ်ပေါ်လဲအာယုံနဲ့ द्वारा တိုက်ကိုပေါ်တယ်အာယုံဆိုတာကအတိတ်အာယုံနာကအာယုံပစ္စုပ္ပန်အာယုံရုပ်အာယုံနာအာယုံအားလုံးဒီအာယုံပဲဓမ္မာယုံပဲအဲဒီဓမ္မာယုံကလာတိုက်တော့တွေးတော်စိတ်ကလေးပေါ်တယ်အဲဒီတွေးတော်စိတ်ဒီပဲလေအာယုံအဖြစ်နဲ့ပြန်ဖြစ်သွားတာလို့ဒီလိုနားလည်လိုက်ပါပရမဘဝင်စိတ်နဲ့တွေးတော်စိတ်ဟာအာယုံနဲ့တိုက်လို့တွေးတော်စိတ်ပေါ်တယ်အဲဒီတွေးတော်စိတ်ဒီမှာညံပါတယ်အဲ့ဒီဉာဏ်ဆိုတဲ့ဉာဏ်ပါတဲ့တွေးတော်စိတ်ဒီဘယ်လိုရင်မိမိမနှောမှာထက်ကတခါပြန်ပြီးတော့တိုက်လိုက်တဲ့အခါကျတော့အဲ့ဒီအာယုံကလေးကအဲ့ဒီဉာဏ်ကလေးကအာယုံပြန်ဖြစ်သွားတယ်အဲ့ဒီအာယုံပြန်ဖြစ်သွားပြီးတော့နောက်ထပ်တွေးတော်စိတ်အတိတ်တစ်ခုထပ်ပြီးတော့ပေါ်တယ်အဲ့ဒီတွေးတော်စိတ်နဲ့တွေးတော်စိတ်နဲ့ခုနအာယုံကလေးကိုကြည့်လိုက်တဲ့အခါကျတော့အဲ့ဒီအာယုံကလေးကလည်းဖြည့်ပြီးတော့ပြတ်သွားတာတွေ့ရလိမ့်မယ်မရှိတော့ဘူးဆိုတာတွေ့ရလိမ့်မယ်အဲ့ဒီလိုတွေးတဲ့အခါမှာနောက်ထပ်ပေါ်လာတဲ့တွေးတော်စိတ်ကလေးဒီမလည်းရင်မိမိရဲ့ဘဝမနှောမှလာပြီးတော့တခါအစ်စ်ပြန်တက်လိုက်တဲ့အခါကျတော့နောက်ထပ်တွေးတော်စိတ်တစ်ခုအစ်စ်ထပ်ပြီးတော့ပေါ်လာတယ်။အဲ့ဒီလိုတွေးတော်စိတ်ကလေးတစ်ချက်တက်တက်ထပ်ထပ်ပြီးတော့ပေါ်လာခြင်းသည်တွေးစရာအာယုံနဲ့မနှောနဲ့ချက်ကတက်ကတိုက်နေလို့ပဲ။အဲ့ဒီတွေးတော်စရာအာယုံကလည်းပဲဘယ်ကရောက်လာတာလဲမေးရင်ဘုရားတော်ကသိနေတဲ့စိတ်တွေးနေတဲ့စိတ်အဲ့ဒီစိတ်တွေဖြစ်နေအာယုံအဖြစ်နဲ့အစ်စ်ပြန်ပြန်ပြီးတော့ဖြစ်နေတဲ့အတွက်တွေးတော်စိတ်ကလေးတွေကလည်းနောက်ကနေအစင်မပြတ်တစ်ခုပြီးတစ်ခုချမှတ်ပြီးတော့လိုက်နေတာပါပဲအဲ့ဒီလိုပရိစ္ဆသမုပ္ပါယ်ရဲ့သဘာဝလက္ခဏာလေးတွေကိုသဘောပေါက်လိုက်မယ်ဆိုရင်တွေးတော်စရာအာယုံထဲမှာလည်းငါမပါဘူးပုဂ္ဂိုလ်တ attva မပါဘူးတွေးနေတဲ့စိတ်ထဲမှာလည်းငါမပါဘူးပုဂ္ဂိုလ်တ attva မပါဘူးတွေးမှသိနေတဲ့ဉာဏ်နဲ့ပါလဲပဲဉာဏ်ဆိုတာလေပုဂ္ဂိုလ်တ attva မဟုတ်ဘူးငါမဟုတ်ဘူးတရားဥဒ္ဓတကူမဟုတ်ဘူးလို့အဲဒီလိုသဘောပေါက်လာပါလိမ့်မယ်အဲဒီလိုသဘောပေါက်လာတဲ့အခါကျတော့မှဩတွေးတော့စရာအာယုံကလေးတွေကိုသိစရာအရှုကအာယုံကလေးတွေကိုအရှုဉာဏ်ကနေပြီးတော့တဏှာကနေထိုင်ကြည့်နေတဲ့သဘောမျိုးမဟုတ်ပါလားအရှုဉာဏ်လေးမလဲရရှုကပြန်ပြစ်လိုက်အရှုဉာဏ်လေးမလဲရှုကပြန်ပြစ်လိုက်အရှုဉာဏ်လေးမလဲရှုကပြန်ပြစ်လိုက်နဲ့တွေးတော်စရာအာယုံဖြစ်နေတဲ့ခန္ဓာကတိုက်တော်မနှောရမှာတွေးတော်စရာစိတ်ကလေးတွေအတိတ်အတိတ်အတိတ်အတိတ်အတိတ်အတိတ်အစာထိုးထိုးပြီးတော့ဝင်နေတာပဲလို့ပဋိစ္စသမုပ္ပါဒ်တရားသဘောကိုအဲ့ဒီလိုနားလည်သွားမယ်ဆိုရင်ဘယ်နေရာမှာမှပုဂ္ဂိုလ်တ attva တွေအမြင်မရှိတော့ဘူးငါဆိုတဲ့ဒိဋ္ဌိအမြင်မရှိတော့ဘူးအဲ့ဒီအမြင်ကလေးတွေရှင်းသွားလိုက်တဲ့အခါကျတော့မှဩဒါပုဂ္ဂိုလ်တ attva မှာမဟုတ်ပဲငါမှမဟုတ်ပဲပြက်ကံမသာပြက်ကောငါပြက်တာမှမဟုတ်ပဲတရားသဘောလေးတွေပြက်နေတာပဲ မပေါ်ခင်တုန်းကလည်းပဲဘယ်နေရာကနေပြီးတော့ရောက်လာတယ်ဆိုတာမပြောနိုင်ဘူးပြတ်သွားတဲ့အခါကျတော့လည်းပဲဘယ်နေရာကိုရောက်သွားတယ်ဆိုတာမပြောနိုင်ဘူးတရားလုံးဒီအကြောင်းတရားလုံးဘွားကနေပေါ်လာတာအကြောင်းချုပ်သွားတော့လေးရတဲ့ဘက်မှာလုံးဝပြတ်သွားတာဘွားကနေပေါ်လာလိုက်ပြတ်သွားလိုက်ဘွားကနေပေါ်လာလိုက်ပြတ်သွားလိုက်ဘွားကနေပေါ်လာလိုက်ပြတ်သွားလိုက်ပေါ်လာတာကလည်းဒီနေရာကနေဒီနေရာကိုရောက်လာတာမဟုတ်တော့ပြတ်သွားတဲ့အခါကျတော့လည်းဒီနေရာကနေတခြားနေရာရောက်သွားတာမဟုတ်ပါဘူးတဲ့သူအကြောင်းတိုက်ဆံလို့ပေါ်လာတဲ့အကြောင်းချုပ်တော့အကျိုးကဒီနေရာလေးမှာလုံးဝရက်စဲပြက်စဲသွားတဲ့သဘောကလေးပါပဲလို့အဲဒီလိုမြင်သွားတဲ့အခါကျတော့ပုဂ္ဂိုလ်တရားဆိုတဲ့ဆွဲတွေကင်းသွားတယ်တတိဆွဲတွေကင်းသွားတဲ့အတွက်ဘလောက်ပဲဘာတွေပဲပြက်နေပြက်နေအဲဒီပြက်တာတွေငါလည်းမဆိုင်ဘူးခန္ဓာကိုယ်ကြီးမရှိတော့ဘူးလို့သိရင်လည်းမရှိတော့တာဒီလေဒါဟုတ်ရဲ့လားဆိုတော့မရှိတာလည်းငါမဟုတ်ဘူးအစကတည်းကငါမှမရှိပဲပဲအစကတည်းကပုံမှန်တရာကြီးသည်အဲတကယ်ရုပ်စိနာစိမှမဟုတ်ပဲပဲဒါပညာခန္ဓာကိုယ်ကြီးပဲသူပြောင်းခြင်းမပြောင်းခြင်းသည်ဘာမှပူဇော်မလို့ဒါဒီပုံမှန်တရာကြီးသည်အစကတည်းကငါနဲ့မှမဆိုင်ပဲပဲငါမှမဟုတ်ပဲပဲဒီပုံမှန်တရာကြီးပြောင်းခြင်းမပြောင်းခြင်းကြောင့်လည်းပဲငါဘာမှပူဇော်မလို့ဘူးငါဘာမှစွန့်ရည်ရမရှိဘူးအဲဒီလိုစိတ်ဓာတ်လုံးကြသွားတဲ့အခါကျတော့ဘလောက်ပဲပြက်ပြက်ပြက်တာမြင်လို့လည်းပဲကြောက်တဲ့စိတ်နန်းတဲ့စိတ်ဆိုရင်လည်းစိတ်တောကပြပါတာဘာမှမရှိတော့ဘူးတဲ့ညာကလေးအစင်မဲ့တန်းညာအစင်သာအစင်မဲ့ပြတန်းနေပါတော့တယ်အဲဒီလိုပရိစ္ဆေသမုပ္ပါဒ်တရားကလေးကိုရှင်အနန္ဒာကနေပြီးတော့အရှင်သန္ဓေကိုဟောပြလိုက်တဲ့အခါကျတော့မှအရှင်သန္ဓေသည်အပြည့်တွေဘလောက်ပဲမြင်းမြင်းအနေဆာသဘောတွေဘလောက်ပဲမြင်းမြင်းဒီအနေဆာတွေမှာလည်းငါမပါဘူးအနေဆာဖြစ်သွားတာလည်းငါမဟုတ်ဘူးအနေဆာကိုမြင်လိုက်တဲ့ဉာဏ်ကလည်းငါမဟုတ်ဘူးအနေဆာကလည်းငါမဟုတ်တာမဟုတ်သေးဘူးအနေဆာကိုမြင်လိုက်တဲ့ဉာဏ်ကလည်းငါမဟုတ်ဘူးဆိုတဲ့အသည့်အဲ့ဒီနေရာမှာရပါတယ်အဲ့ဒီတော့ဝိပဿနာရှိတဲ့ပုဂ္ဂိုလ်တော်များများဟာအရှုကတရားပေါ်မှာလည်းငါမဟုတ်ဘူးဆိုတဲ့အသည့်အဲ့ဒီအသည့်ကလေးထားနိုင်ပေမဲ့ရှုနေတဲ့ဉာဏ်ကြတော့ငါသွားကတ်တတ်တယ်။ငါရှုနေတယ်၊ငါရှုနေတယ်။ငါရှုနေတယ်ဆိုတဲ့သဘောမျိုးဖြစ်နေရင်အဲ့ဒါလေအရှုကံတည်းအရှုဉာဏ်တရားပေါ်မှာငါကတ်နေခြင်းပဲ။အဲဒီတော့ငါသရာကဘယ်နေရာမှမကတ်လို့မရဘူး။ဘယ်နေရာမှမကတ်ရဘူး။တနေရာမှမှငါသွားပါနေတယ်၊ငါသွားကတ်နေတယ်ဆိုရင်အဲ့ဒီငါလေးကခံနေတဲ့အတွေ့အဲ့ဒီနောက်မှာဒဏ္ဍာရဘဝင်လာမယ်၊ဒေါသဘဝဝင်လာမယ်။ငါဆွဲပြုတ်မှဒဏ္ဍာဆွဲပြုတ်တယ်ငါဆွဲပြုတ်မှဒေါသဆွဲပြုတ်တယ်။ငါဆွဲပြုတ်မှအမျော်မြင်ကင်းကင်းနဲ့တာယာမှုကင်းကင်းနဲ့ရှုနိုင်တယ်။ငါဆွဲပြုတ်မှစိတ်ညစ်ညမှုကင်းကင်းနဲ့ကြောင်းကြပြပါတာကင်းကင်းနဲ့ရှုနိုင်တယ်။အဲဒါကြောင့်မလို့ငါဆွဲပြုတ်ကိုရေးကြည့်ပါလေ။ဒါကြောင့်ရှင်သန္ဓေကိုအရှင်အနန္ဒာကနေပြီးတော့ပရိစ္ဆေသမုပ္ပါဒ်တရားရဲ့သဘာဝကလေးတွေကိုညွှန်ပြပြီးတော့ငါဆွဲပြုတ်အောင်ပြုလုပ်လိုက်တဲ့အခါမှာရှင်သန္ဓေသည်ငါဆွဲပြုတ်ပြီးတော့ကင်းကင်းရှင်းရှင်းနဲ့ရှုနိုင်သွားတဲ့အခါမှာတရားရသွားတယ်လို့ယောဂီပုဂ္ဂိုလ်များအားလည်းပဲမိဘတို့ရဲ့သန္တာမှာငါဆွဲပြုတ်အောင်ကြိုးစားပြီးတော့ရှုပါအဲဒီတော့ငါဆွဲပြုတ်ပြီးတော့ရှုလို့ရှိရင်ငါဆွဲပြုတ်ပြီးတော့ရှုလို့ရှိရင်မိမိတို့ရှုမှတ်နေတဲ့လုပ်ငန်းဟာဉာဏ်ဉာဏ်ကြီးဖြစ်ဖြစ်မြင်လာပါလိမ့်မယ်အဲဒီလိုဖြစ်ဖြစ်မြင်လာရင်ဒုက္ခပရိပရာဆိုတဲ့ချမ်းသာလွယ်ကူတဲ့အကျင့်ရပါလိမ့်မယ်အဲဒီတော့မှငါသာမပြောလို့ရှိရင်ဒုက္ခပရိပရာမဖြစ်ဘူး။ပင်ပင်ပန်းပန်းနဲ့ကြည့်နေရပါပဲ။ခဲခဲရင်းရင်းနဲ့ကြည့်နေရမှာပဲ။ဖြစ်ပြတော့မြင်တော့မြင်တယ်ဒါပေမဲ့ဖြစ်ပြအစ်စ်သဘောမျိုးဖြစ်မလာဘူး။ငါသာမပြောတဲ့ဖြစ်ပြဖြစ်တဲ့အတွက်အဲ့ဒီဖြစ်ပြရဲ့နောက်မှာတဏ္ဍသဘောလည်းဝင်လာတတ်တယ်၊ဒေါသသဘောလည်းဝင်လာတတ်တယ်၊မောဟသဘောလည်းဝင်လာတတ်တယ်။အဲဒီလိုဝင်လာမယ်ဆိုရင်ဘုရားဗျာဉာဏ်အစ်စ်ကိုတော့မကျော်နိုင်ဘူးဖြစ်နေတတ်ပါလေ။အဲဒါဆိုရင်ဒုက္ခပရိပရာဖြစ်နေတယ်အဲ့ဒါကြောင့်မလို့ဒုက္ခပရိပရာအစင်းကနေပြီးတော့ဒုက္ခပရိပရာအစင်းဆိုတဲ့ချမ်းသာလွယ်ကူတဲ့အစင်းကိုရောက်ချင်ပါလေဆိုရင်တော့ငါဆွဲခင်ခင်ရှင်ရှင်ပြောရမယ်တဏှာဆွဲခင်ခင်ရှင်ရှင်ပြောရမယ်ငါဆွဲတဏှာဆွဲတွေပြောဖို့ဆိုတာကတရားမရှိခင်မှာသိတဲ့သိလိုက်တဲ့နာမရူပပရိစေရညာပစ္စယပရိကညာဒီညာကလေးတွေပိုင်အောင်တနည်းအားဖြင့်ပြောမယ်ဆိုညာတပညာအတိပိုင်အောင်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်သစ္စာသိတဲ့အတိသစ္စာတရားကိုမိမိရဲ့စိတ်ထဲမှာရှင်းရှင်းလင်းလင်းသိအောင်ကြိုးစားပြီးတော့ဆင်ញင်နှလုံးသွင်းထားဖို့လိုပါတယ်။အဲဒါကြောင့်မိမိနာကြားတဲ့တရားကလေးတွေကိုပြန်အယုံပြုတ်ပြီးတော့ဘယ်အချက်ကတော့ဒိဋ္ဌိရောတဲ့အချက်ဘယ်အချက်ကတော့ဒိဋ္ဌိကင်းစင်တဲ့အချက်ဘယ်အချက်ကတော့ပညာစင်တဲ့အချက်ဘယ်အချက်ကတော့ပညာမစင်တဲ့အချက်ဆိုတာကိုရှင်းရှင်းလင်းလင်းသဘောပေါက်နားလည်အောင် ဆင်ញင်နဲ့ဆင်ញင်ပြရတဲ့နှလုံးနဲ့သိမ့်ပြရတယ်။အဲဒီလိုဆင်ញင်နှလုံးသိမ့်ပြီးတော့ရှင်းမလိုက်တဲ့အခါကျတော့မှမှန်မှန်ကန်ကန်ရှင်းမနိုင်လို့ဖြစ်သောပြသောကလေးတွေကိုပိုင်ပိုင်နဲ့နဲ့ပြီးသွားမယ်ဆိုရင်အဲဒါဒုက္ခပရိပရဖြစ်သွားပါပြီ။ဒီတော့ဒုက္ခပရိပရဖြစ်သွားပြီဆိုရင်ပရိပရဆိုတဲ့အဆင့်ကျော်သွားပြီ။ပရိပရဆိုတဲ့အဆင့်ဒီနာမလို့သမထဉာဏ်နဲ့ဘုရားဗျာဉာဏ်အဆင့်ကိုဆိုလိုပါတယ်။အဲဒီအဆင့်ကိုကျော်လွန်သွားပြီဆိုတဲ့အထဉာဏ်တွေရောက်သွားပြီ။အထဉာဏ်ရောက်သွားတဲ့အခါကျတော့ဘင်္ဂညာဘယညာစသည်ဖြင့်ဖြစ်ပြမြင်တဲ့ဉာဏ်ကနေပြီးတော့ဖြစ်ပြအပေါ်မှာယုံမုံညီဝဲတဲ့ဉာဏ်ကလေးတွေတစ်ဆင့်တက်လာပါတယ်။အဲဒီလိုတစ်ဆင့်တက်လာတဲ့အခါကျတော့မိမိရဲ့ဉာဏ်ကလေးကကြီးကြီးလေးလေးမရှိမနဲ့အဲဉာဏ်ကလေးကထက်ထက်မင်းမဲ့မရှိဘူးဆိုလို့ရှိရင်လည်းအထဉာဏ်အစ်မတက်ကကြာသွားတတ်ပါလေ။အဲဒီလိုအထဉာဏ်အစ်မကြာသွားခြင်းကိုတဲ့ဒါနာပညာလို့ဒီလိုခေါ်ပါလေ။နေနေကိုယ်ကိုသိတဲ့ဉာဏ်လို့ဒီလိုဆိုပါတယ်။ဒါဒီတော့နေနေကိုယ်ကိုသိတဲ့ဉာဏ်ကဒါနာပညာ၊ထက်ထက်မင်းမဲ့ဖြစ်လာတဲ့ဉာဏ်ကခိဗာပညာ။ဒါနာပညာအစမောပဲနဲ့ခိဗာပညာဆင့်ရောက်အောင်ဘယ်လိုလုပ်ရမလဲ။အဲ့ဒီနေရာမှာမောဟကိလေသာများရင်တဲ့ဒါနာပညာဖြစ်တတ်ပါလေတဲ့။မောဟကိလေသာကင်းရင်ခိဗာပညာဖြစ်တတ်ပါလေတဲ့။မောဟဒရာကဝိဇ္ဇာသဘောပဲ။အဝိဇ္ဇာဒရာအမှန်တရားကိုမသိအောင်ဖုံးကွယ်တဲ့သဘောပဲ။အဲ့ဒီမောဟတဲ့ဝိဇ္ဇာတရားကိုတည့်ရိုက်ပဲခွာနိုင်တာကတော့ဉာဏ်ကမှတည့်ရိုက်ပဲခွာနိုင်တာ။အဲ့ဒီတော့မောဟတဲ့ဝိဇ္ဇာတရားကိုပဲခွာနိုင်ဖို့ရန်စရာကမိမိရဲ့ဉာဏ်ကလေးတွေဖြတ်နေဖို့လိုတယ်။ဉာဏ်ကလေးတွေဖြတ်နေလို့ရှိရင်ခိဗဗဉာဏ်ဖြစ်တယ်။ဉာဏ်မထက်ရင်ဒါနာပညာဖြစ်တယ်။ဒီတော့ဒီအချိန်မှာဉာဏ်ကလေးတွေဖြတ်နေဖို့လိုပါတယ်။အဲ့ဒီတော့ဉာဏ်ကလေးတွေမထက်ဖို့ဆိုရင်တခြားသောယောဂီတွေအနေနဲ့ဖြစ်ပြတာမြင်ပေမဲ့ဖြစ်ပြယုံမုံညင်းဝဲတဲ့ဉာဏ်မပေါ်တတ်ပါဘူး။အဲ့တော့ဖြစ်ပြတော့မြင်တယ်ဖြစ်ပြရုံမုံညင်းဝဲတဲ့ညာမပေါ်သေးဘူးဆိုရင်ညာမထက်လို့ပါပဲတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ဖြစ်ပြမြင်တဲ့အချိန်တုန်းကဒိဋ္ဌိမစင်လို့ရှိရင်လည်းဖြစ်ပြမောင်းတဲ့ညာတော်တော်နဲ့ရောက်မလာတတ်ဘူးအစကတည်းကမှပြင်းပြင်းပြင်းပြင်းမဟုတ်လို့ရှိရင်ဒုတိယညာပေါ်ဖို့သလားနည်းနည်းအခက်အခဲဖြစ်သွားတတ်ပါလေဒီတော့ပရမအဆင့်ဖြစ်တဲ့ခိဗ္ဗာဒုက္ခပရိပရာအဆင့်မှာဒိဋ္ဌိမြင်နေခြင်းပြီးတော့ပညာစင်တဲ့တောင်ရတာဆိုင်တဲ့ ਪਰ မတ်အမြင်ရောက်အောင်အဲဒီနေရာမှာရှင်းရှင်းလင်းလင်းကြိုးစားဖို့လိုတယ်။အဲဒီလိုကြိုးစားလာပြီဆိုဒုတိယအဆင့်ဖြစ်တဲ့ဖြစ်ပြအပေါ်မှာယုံမုံညင်းဝဲတဲ့ဉာဏ်ကလေးတွေကပေါ်လာတတ်ပါလေ။အဲဒီလိုမပေါ်သေးဘူးဆိုရင် ਪਰ မတ်ဒုက္ခပရိပရာဖြစ်ပါရဲ့နဲ့ဒိဋ္ဌိအမြင်ကင်းစင်နေပါရဲ့နဲ့ဉာဏ်ကလေးတွေမထက်တာမထက်လာသေးဘူးဆိုရင်တော့ခိဗ္ဗပညာမဖြစ်လာသေးဘူးဆိုရင်တော့ဉာဏ်နှုံနေနေလို့ပါပဲ။ဉာဏ်မထက်ပြလို့ပါပဲ။ဘာဖြစ်လို့ညာမထမ်းမြတ်တယ်လဲဆိုရင်တတိတရားကလေးတွေနည်းနေလို့ဝရိယတရားကလေးတွေနည်းနေလို့တမာရီတရားကလေးတွေနည်းနေလို့ပါပဲ။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လည်းပဲအဲဒီအချိန်မှာပေါ်လာတဲ့ဝိသတ္တုပက္ခိတ္တဆိုတဲ့မေတ္တုတရားတွေအပေါ်မှာတဏှာတရားနဲ့သွားပြီးတော့ဆွဲရနေလို့ပါပဲ။ဒါကြောင့်မေတ္တုတရားတွေအပေါ်မှာတဏှာနဲ့သွားပြီးတော့အာယုံကျပြီးတော့အဲဒီအပေါ်မှာကျင့်နံပြီးတော့သဘောကျနေမယ်ဆိုရင်လည်းဉာဏ်ကမထက်တော့ဘူးအဲဒီလိုဉာဏ်မထက်ဘူးဆိုရင်လည်းခိဗ္ဗပညာမဖြစ်တော့ပါဘူးအဲဒါကြောင့်မလို့ဒီအချိန်မှာမေတ္တုတရားတွေဝင်လာရင်လည်းအဲဒီမေတ္တုတရားတွေပေါ်မှာပီတိလေးတွေဖြစ်ခြင်းဖြစ်မယ်တာယာမှုလေးတွေဖြစ်ခြင်းဖြစ်မယ်အဲဒီလိုပီတိလေးတွေတာယာမှုလေးတွေဖြစ်လာရင်ဟောတာကတာယာနေတာပဲဒီတာယာနေလို့တာယာနေတာဟာတဏှာရဲ့သဘောလေးပဲဒီတဏှာနဲ့နေလို့ဉာဏ်ဘယ်တော့မှမဖြစ်ပါဘူးလေဆိုပြီးတော့ဖြစ်ပေါ်လာတဲ့အဲ့ဒီအတိတ်ကလေးကိုပဲပြန်ပြီးတော့အရှုကအဖြစ်နဲ့သဘောထားပြီးတော့နောက်ထပ်ဉာဏ်နဲ့အတိတ်ကပေါ်လာတဲ့တွေးတော်စိတ်အတိတ်ကပေါ်လာတဲ့ဉာဏ်နဲ့အရှုဉာဏ်နဲ့ဆက်လက်ပြီးတော့ရှုနေအောင်ကြိုးစားဖို့လိုပါတယ်။အဲဒီလိုလိုတဲ့ဆိုတာကတတိမလတ်ဖို့လိုတယ်။တတိလေးကင်းသွားတဲ့နေ့ပဲနဲ့တရားမှုလေးဝင်သွားပြီ။တတိလေးကင်းသွားတဲ့နေ့ပဲနဲ့ကျင့်တတ်မှုလေးဝင်သွားပြီ။ဒါကြောင့်တတိမလတ်ဖို့လိုတယ်။တတိကလေးမလမ်းမှာတမာရီလေးဖြစ်မယ်တမာရီလေးဖြစ်တော့မှဝရိယလေးနဲ့မြင့်တင်ပြီးတော့မှကြိုးစားပေးလိုက်တော့မှညာကလေးကပြန်ပြီးတော့တဲ့သွားတယ်။အဲဒီလိုတဲ့သွားတော့မှခိဗ္ဗပညာဖြစ်သွားတယ်။ခိဗ္ဗပညာဖြစ်သွားရင်လင်းမြစွာထိုးထည့်သိမြင်နိုင်တဲ့အပညာကလေးတွေလည်းပေါ်လာတာပါပေါ်လာမှဖြစ်ပါတယ်။အဲဒါကြောင့်မလို့ပရိပရာအဆင့်နဲ့အပညာအဆင့်ကနှစ်မျိုးရှိတယ်။ပရမအဆင့်ကတော့ပရိပရာအဆင့်ကိုအောင်မြင်စွာကျော်လွှားနိုင်ဖို့လိုတယ်တနည်းအားဖြင့်ပြောမယ်ဆိုရင်ဖြစ်ပြက်ကိုကောင်းမွန်စွာသိမြင်အောင်ကြိုးစားနိုင်ဖို့လိုတယ်။ဖြစ်ပြက်ဆိုတာကလည်းပြက်တာတော့မြင်တော့မြင်ပါရဲ့ပုဂ္ဂိုလ်သတ္တဝါနဲ့တွဲမြင်နေတယ်ဆိုရင်လည်းအရှင်သန္တာဖြစ်တယ်လို့ဒီတော့မကြုံနိုင်ပဲလည်းဖြစ်တတ်ပါတယ်။ ဆိုရင်စိတ်တွေလည်းဝင်လာတတ်ပါတယ်ညီဝင်မှုတွေလည်းဝင်လာတတ်ပါတယ်တောကတွေလည်းဝင်လာတတ်ပါတယ်အဲဒါကြောင့်မလို့ပုဂ္ဂိုလ်တ attva အစွဲကင်းတဲ့ဒါဆွဲကင်းတဲ့ပညာဆင်တဲ့ ਪਰ မတ်အမြင်ရအောင်အဲဒီ ਪਰ မတ်တရားကလေးတွေရဲ့အပြည့်ကိုမြင်အောင်ကြည်နိုင်ဖို့ ਪਰ မတ်စိတ်ကြိုးစားရပါလိမ့်မယ်အဲဒီလိုကြိုးစားလို့ဒုက္ခပရိပရာဖြစ်သွားပြီဆိုရင်အထက်ညာရောက်အောင်ဆက်လက်ပြီးတော့ကြိုးစားရမယ်အထက်ညာရောက်အောင်ကြိုးစားတဲ့အချိန်မှာမဲ့တုတွေဝင်လာတတ်တယ်အဲဒီမဲ့တုတွေကိုကျော်လာနိုင်ဖို့ဆိုတာကညာကလေးထည့်နေဖို့လိုတယ်ညာမထည့်ရင်တဏှာဝင်သွားတတ်တယ်တဏှာမဝင်အောင်ညာကလေးထည့်အောင်ကြိုးစားသွားမယ်ဆိုမှခိဗဗညာဖြစ်မယ်ခိဗဗညာဖြစ်မှညာကလေးတွေရင်းချက်ပြီးတော့မိမိတို့ဒီမှန်သည့်နိဗ္ဗာန်ဆိုတဲ့လမ်းကြောင်းကိုဖြောင်းဖြောင်းဖြူးဖြူးမိမိတို့ရဲ့ဉာဏ်ကပြည့်ဝနေမှာဖြစ်ပါလေ။အဲဒါကြောင့်မလို့ပရမသောအစိတ်အနေနဲ့ဒိဋ္ဌိနဲ့ဒိဋ္ဌိကိရိတာအစဉ်ကိုပြန်အောင်ကြိုးစားပြီးတော့ဒုတိယအစိတ်အနေနဲ့တဏှာကိရိတာအစဉ်ကိုပြန်အောင်ကြိုးစားပြီးတော့နောက်ဆုံးမိမိတို့ရဲ့ဉာဏ်ကလေးကတွားရမယ့်လမ်းကြောင်းအတိုင်းဖြောင်းဖြောင်းတန်တဲ့သွားနိုင်အောင်ဒုက္ခပရိပရာမာတိခိဗ္ဗမညာဖြစ်အောင်ဆက်လက်ပြီးတော့ကြိုးစားရမှာဖြစ်တဲ့အဲဒီလိုကြိုးစားနိုင်ဖို့အတွက်တတိယမလေးစီနဲ့တမာရီလည်းပဲတည်တည်ခိုင်ခိုင်မြဲမြဲရှိနေပါစေ။တမာရီတရားခိုင်ခိုင်မြဲမြဲရှိနေသလိုဝိရိယတရားကလည်းပုံပုံပြီးတော့စတဲ့တဘောတိုးရတိုးရမြင့်တင်ပေးတာပေါ့လိုပါလေ။အဲဒီတော့တတိယတမာရီရဲ့ဝိရိယရဲ့ဆိုတဲ့တမာရီမဲ့ကေပုံမနဲ့ပံဖို့ပြိနိုင်မှပညာမဲ့ကေနှစ်ပါးအထက်ထက်မြင့်မြဲဖြစ်ပြီးတော့ဆောင်းမြတ်တာတော့ပါလိမ့်မယ်လို့အဲဒီတော့သဘောထားရင်လည်းတမာရီမဲ့ကေပုံမနဲ့ပညာမဲ့ကေနှစ်ပါးပေါင်းမဲ့ကင်၅ပါးဆိုတဲ့ဝိပဿနာမဲ့ကင်တွေကိုဆန့်ကျင်ညီညီနဲ့အရှင်အဟောင်းကောင်းကောင်းနဲ့ကြိုးစားနိုင်တဲ့အစဉ်ရောက်အောင်ဆက်လက်ပြီးတော့ရှင်းမှတ်ကြပါလို့တိုင်တောင်းလိုက်ပါတယ်။